တူရကီနိုင်ငံမှာရုပ်သံလွှင့်ဌာန TRT အတွက်လုပ်ကိုင်နေတဲ့တရင်တော်နှစ်ဦးသူတို့ရဲ့ဘာသာပြန်တဲ့ရှင်ပေါင်းတို့ကိုမြန်မာနိုင်ငံလွှတ်တော်အဆောက်အဦနားမှာအဝေးထိန်းဒရုန်းညင်ကိုမောင်းနှင်ပြန်တမ်းမှုနဲ့တောက်ကြံနေမှာမြန်မာနိုင်ငံရဲတပ်ဖွဲ့ကထိန်းသိမ်းလိုက်ပါတယ်။စင်ကာပူနိုင်ငံသားလော်ဟွန်မန်မလေးရှားနိုင်ငံသားမော့ချွိုင်းလင်းတို့ကိုဖမ်းဆီးပြီးတဲ့နောက်နေပြည်တော်ကရဲစခန်းတစ်ခုမှာစစ်ဆေးမေးမြန်းခဲ့တယ်လို့ရဲရစီတူကရိုက်တာသတင်းဌာနကိုပြောပါတယ်။ညနေပိုင်းမှာရန်ကုန်ရဲတပ်ဖွဲ့ကစကပြန်ဖြစ်သူမြန်မာသတင်းတော့ကိုအောင်ဆိုးရဲ့အိမ်ကိုဝင်ရှာပြီးသူ့ရဲ့ computer memory stick တွေကိုတင်သွားတယ်လို့စာရွက်စာတမ်းတွေကိုလည်းရှာဖွေကြည့်ရှုခဲ့ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပျက်ထားတဲ့အခြေအနေတွေနဲ့ပတ်သက်ပြီးမြန်မာနဲ့တူတကီနိုင်ငံအကြားဆက်ဆံရေးတိတ်အဆင်မပြေလာချိန်မှာပဲအခုဖြစ်ရဖြစ်လာတာပါ။ဖြစ်ရရဲ့အခြေခံချက်တွေနဲ့ပတ်သက်ပြီးသူတို့လေးဦးကိုတင်သိမ်းထားတဲ့နေပြည်တော်အမှတ်1ရဲစခန်းကရဲရစီတူဦးဖြစ်သူဦးစွေတောင်းကအတည်ပြုပြောဆိုပေမဲ့စွဲချက်တစ်ခုခုတင်ထားသလားဆိုတာအပါအဝင်တခြားအချက်တွေကိုတော့စုံစမ်းစစ်ဖြစ်ရဆိုတာကိုထောက်ပြပြီးပြောဖို့ညင်းခဲ့ပါတယ်။တရင်နောက်တွေကိုတရင်နောက်တွေဟာလွှတ်တော်ကိုဒရုန်းနဲ့ဗီဒီယိုရိုက်ယူဖို့ခွင့်ပြုချက်ယူမထားဘူးလို့နိုင်ငံပိုင် MRTV ရုပ်သံဌာနကပြောတော့ပါတယ်။တရင်ထဲမှာထိမ့်သိမ်းထားသူတွေရဲ့ပြည်ဝင်ဗီဇာတွေကိုပြသခဲ့ပြီးဒီဖြစ်ရနဲ့ပတ်သက်လို့စင်ကာပူနဲ့မလေးရှားတန်ယုံတွေကိုမြန်မာနိုင်ငံသားရေးဌာနကအကြောင်းကြားထားပြီးလို့လည်းပြောပါတယ်။ဒါနဲ့ပတ်သက်ပြီးတူရကီနိုင်ငံပိုင် TRT ရုပ်သံဌာနဘက်ကတခုခုပြောဆိုတာတော့ထွက်မလာသေးပါဘူး။